ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကဆိုင်ကမ်းပေါင်း200နီးပါးရှိတဲ့စီပင်စည်တစ်ခုနဲ့အင်အားတချို့ကိုစစ်ကောင်စီတပ်ဖွဲ့တွေကကြိုတင်အသိမပေးဘဲနဲ့လူဝင်အားအလုံးအရင်းနဲ့ဒီကနေ့မနက်ပိုင်းမှာဖြိုဖျက်လိုက်ပါတယ်။ကျူးကျော်အင်အားတွေကိုအာဓမအင်အားသုံးပြီးတော့ရှင်းလင်းနေတဲ့အပေါ်မှာကုလလုံခြုံရေးဒီလူခွေအရာရှိတွေဘက်ကဝေဖန်နေတဲ့ကြားကပဲဒီလိုမျိုးနောက်ထပ်ဖြစ်ရက်ထပ်ပြီးတော့ကြုံလာရတာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
လိုင်တာယာမြို့နယ်6ရက်ခွက်ကဝေဖြိုးဟိန်းဈေးကိုစစ်ကောင်စီတပ်ဖွဲ့တွေဥဆောင်ပြီးလူဝင်အားအလုံးအင်းနဲ့ဒီနေ့6ရက်မနက်ပိုင်းမှာဖျက်ပစ်လိုက်ပါတယ်။ဒီဈေးဟာလိုင်တာယာမြို့စတီကလေးကရှိခဲ့တာဖြစ်ပြီးဘာကြောင့်ဖျက်ရသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဈေးပတ်ဝန်းကျင်ကအုတ်နဲ့အခိုင်မှာစောက်ထားတဲ့လူနေအိမ်တွေကိုလည်းဆက်ရဲနေရသုံးပြီးဖြိုချပစ်တယ်လို့အဲ့ဒီဈေးကဆိုင်ပိုင်ရှင်တူက VOA ကိုပြောပါတယ်။
ကလာမတဲ့အပေါ်ကလည်းလာလို့ရှိတယ်။ဒါတူရောချတာတော့ဆက်ကြရတယ်။အဲ့လိုထောက်ပြရတဲ့ဆိုတော့အဲ့ဒီကျေးအပတ်ပဲတူရအပတ်ကတော့ဒီလိုမျိုးတာလူတွေရေရှုပ်တယ်။ဒီကချပြီးတဲ့တော့တူမှုလို့ချပြတာတော့ဒီလူကခံစားကြတာဘယ်လိုရှိရလဲဆိုတော့ဒီလိုလည်းချက်နေရတယ်ရှိနေတော့ချက်ပြီးတော့ဒီလေးတူလို့လား။တူရောဒီကမှတူတူပြရတယ်။တူရောဒုံးလာကြတယ်လည်းမလို့ဘူးနော်
။စစ်ကားနှစ်စီးမြို့နယ်မှုကားတစ်စီးရဲနေထင်းကားတစ်စီးအရာရှိကားတစ်စီးစီမင်သားရအမိုက်တဲကား6စီးမြေတဲရန်နီးယားတစ်စီးစားတဲ့ကားတွေအပြင်ဒုတ်တာကင်ဆောင်ထားတဲ့လူဝင်အများအပြားပါတယ်လို့ဈေးသူဈေးသားတွေက VOA ကိုပြောပါတယ်။အနီးနားမှာဓာတ်ပုံရိုက်နေတဲ့လူငယ်3ယောက်ကိုလည်းရဲတွေကဖမ်းသွားပါတယ်။အဖျက်ခံရတဲ့အထင်မှာဆက်ယုံမှာအလုတ်ဆင်းနေတဲ့အလုတ်သမားတွေရဲ့အဆောင်တွေလည်းပါသွားပါတယ်။ဒီမြင်ကွင်းတွေကြောင့်အမျိုးသမီးတူဦးကတော့ကြောက်လန့်ပြီးတေဆုံးခဲ့တယ်လို့ဒေသခံတူဦးကပြောပါတယ်။အဲရှင်
းလင်းပြောလို့ရှိရင်ဒီဈေးကလည်းပတ်တယ်ဒီရရှိခုနော်။ဈေးကတော့ရုပ်ရက်တွေဝါရတယ်လား။
လူရည်200ကျော်နေထိုင်တဲ့ဒဂုံမြို့သိအရှိပိုင်းတဝဲချောင်းအမိုက်ပုံနာကကျူးကျော်ရဲကွက်တစ်ခုကိုလည်းဒီနေ့အပြီးဖြတ်ပေးရမယ်လို့စစ်ကောင်စီရဲ့စီပင်သားရဌာနကအတိပေးစာပေးပို့ထားပါတယ်။ကျူးကျော်ရဲကွက်ဆိုပေမဲ့အဲ့ဒီနေရာကိုသူတို့ဝယ်ပြီးနေထိုင်ခဲ့ရတာပါ။နောက်တနေရာကိုချက်ချင်းပြောင်းရွှေ့ဖို့အခက်အခဲတွေရှိနေတယ်လို့အဲ့ဒီမှာနေတဲ့သူတူက VOA ကိုပြောပါတယ်။
ကျွန်တော်တို့ကမြန်မာပြည်သားတွေဒီကမြန်မာမျက်မှောက်အနေနဲ့မြန်မာပြည်ကြီးပြည်သူတွေကနော်လူတွေပြည်ပြီးတော့မြန်မာမျိုးကနေမောင်းထုတ်ရတဲ့အချိန်ကြာကြီးမောင်းခါပြီးတယ်မောင်းထုတ်လည်းပြောလို့ပါဘူးအဲဒါကျွန်တော်တို့အချိန်ကြီးပြောချင်တာကတော့ဗျာကျွန်တော်တို့ပြည်သူတွေဝယ်ကြရလဲငွေမရှိပြီးကြရလဲဒီမရှိနှားကြရလဲငွေမရှိဆိုတဲ့ဘဝပေါ့ပြုတ်ကူနေခဲ့တဲ့နေရာကြီးကျွန်တော်ဝယ်ထားရတာဗျာ
စီပင်သားရဌာနကပေးပို့တဲ့အတိပေးစာမှာတော့လူကြီးမီးကျူးကျော်အစာဦးကိုဖျက်သိမ်းပြောင်းရွှေ့ရန်အကြောင်းကြားအပ်ပါသည်ဆိုတဲ့စာကိုရေးသားထားပြီးမလိုက်နာဘူးဆိုရင်စီပင်သားရဥပဒေအတိုင်းအရေးယူသွားမယ်လို့ပြောပါတယ်။လိုင်သားရကကျူးကျော်နေအိမ်တွေကိုအော်တိုဘားလ28ရက်ကစပြီးစစ်ကောင်စီတပ်တွေရှင်းလင်းနေတာပါ။အဲ့ဒီနောက်တကုံစိတ်ကမ်းမြို့နယ်ကကျူးကျော်အိမ်ယာတွေကိုဆက်လက်ရှင်းလင်းခဲ့ပါတယ်။အဲ့ဒီနောက်မှာတော့တဝဲချောင်းအမိုက်ပုံဝင်းကျင်ကိုရှင်းလင်းနေတာပါ။မနေ့ပြန်ဒီဇင်ဘာ9ရက်နေ့မှာတော့ပဇွန်တော်မြို့နယ်ချောင်းနီးတဝိုက်ကအင်ဂျီတွေကိုလည်းရှင်းလင်းသွားဖို့စာပေးပို့ထားကြောင်းဒေသခံတွေကပြောပါတယ်။မျိုးတော်တန်ရှင်ရေးဆိုတဲ့အကြောင်းပြချက်နဲ့ကျူးကျော်အင်အားတွေကိုရှင်းလင်းနေတာဟာနိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလလူ့အခွင့်အရေးရာရှိတွေကဒီရက်ပိုင်းနှင်းမှာပြောထားပါဗါးတွေကိုချက်ချင်းရက်တန့်ဖို့ကိုလည်းသူတို့ကတောင်းဆိုထားတာပါစိုးရိမ်စရာအခြေအနေတွေမဖြစ်အောင်ကျူးကျော်နေထိုင်သူတွေနဲ့ဆွေးနွေးပြီးအဖြေရှာဖို့ကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်တွေရဲ့ဒီရက်ပိုင်းကြေညာချက်မှာရေးသားထားပါတယ်ခင်ဗျာ